ဂါဇာတောင်ပိုင်းကအဓိကစစ်ရုံးတစ်ခုကိုကြာတာပြင်းနေတုန်းကဝင်ရောက်ဆင်းနေတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါရယ်အစ္စရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်လူတအူးသေဆုံးပြီးတော့အတော်များများဒဏ်ရာရခဲ့တယ်လို့ဂါဇာကျန်းမာရေးဌာနကတာဝန်ရှိသူတွေကလည်းပြောပါရယ်ခန်ယူနစ်မြို့ကနက်ဆာစစ်ရုံကိုကြာတာပြင်းကစပြီးတော့စစ်စင်ရေးလုပ်နေတာဖြစ်ပြီးဒီစစ်ရုံထဲမှာဟာမက်စ်အဖွဲ့ကတစားကန်တချို့ဖမ်းဆီးထားတယ်ဆိုတော့ခိုင်လုံတဲ့ထောက်လိုက်ရေးသတင်းတွေရထားတယ်လို့ Israel စစ်တပ်ထုတ်ပြန်ချက်တစ်ခုမှာဖော်ပြပါတယ်။သေဆုံးသွားတဲ့တစားကန်တချို့ရဲ့အလောင်းတွေတော့ဒီစစ်ရုံထဲမှာရှိကောင်းရှိနိုင်တယ်ဆိုပြီး Israel စစ်တပ်ကပြောပါတယ်စစ်စင်ရေးမဆခင်ဒေသခံတွေပေးလို့ရရွှေ့ပြောင်းဖို့ညွှန်ကြားခဲ့ပြီးဒီလိုရွှေ့ပြောင်းနိုင်အောင်ပုံထူးနေကြတဲ့ကကယ်ဆယ်ရေးလမ်းကြောင်းဖွင့်ထားပြီးစေယုံမှာခိုလုံနေကြတဲ့သူတွေထောင်ထဲချီဒေသတွင်းကထွက်ခွာသွားကြပြီဖြစ်တယ်လို့လည်းအစ္စရေးဘက်ကပြောပါတယ်။ဒါပေမဲ့ပါလက်စတိုင်းကျမ်းမာရေးဌာနကတော့စေယုံထဲမှာဆက်နေဖို့မလုံခြုံတော့ဘူးဆိုတော့ကိုစေဝင်တန်းတွေကသတိပေးထားပေမဲ့လည်းအစ္စရေးတပ်ဖွဲ့တွေရဲ့ချောင်းမြောင်းပစ်ခတ်မှုတွေကြောင့်လူတွေပေးလို့ရကိုထွက်ခွာလို့မရဘဲဖြစ်နေတယ်လို့ပြောပါတယ်နေစီမထားဆရာဝင်များအဖွဲ့ကတော့အစ္စရေးရဲ့ဒေတာတွေကထွက်ခွာဖို့အမိန့်ကိုရှုံချပါတယ်။စစ်ရုံထဲမှာသူတို့ရဲ့ဝန်ထမ်းတွေကလူနာတွေကိုခက်ခက်ခဲခဲစေကူတာပေးနေတယ်ဆိုပြီးတော့လည်းနေစီမထားဆရာဝင်များအဖွဲ့ကပြောပါတယ်ရှင်။